မြန်မာနိုင်ငံမှာလုံးဝပြည်တွင်းစစ်ကြီးအဆင့်ရောက်မလာအောင်တာစီရဲချက်ချင်းရေးယူဆောင်ရွက်ဖို့လိုနေပြီလို့ကုလသမဂ္ဂလူခွင့်မဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့48ကြိမ်မြောက်ဒီနှစ်ပုံမှန်အစည်းအဝေးမှာလူခွင့်ဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှဲလ်ဘက်ချလက်ကအချိန်မနှောင်းခင်အခုလိုကြိုးပမ်းကြဖို့ဒီနေ့အလေးနက်တောင်းဆိုခဲ့တာပါ။ပြည်တွင်းစစ်ပိုးပြန့်ထန်လာနိုင်ခြေတွေကိုထောက်ပြပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေအလုံးရပ်တန့်ဖို့လဲလူခွင့်မင်းကြီးဘက်ချလက်ကတိုက်တွန်းခဲ့တာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ဒီကုလလူခွင့်ရေးကောင်စီပွဲမှာကုလလူခွင့်ရေးအကြီးအကဲဘက်ချလက်ကလုံးဝပြည်တွင်းစစ်ကြီးအထိဖြစ်မလာဖို့အခုလိုအလေးနဲ့သတိပေးပြောလိုက်ပါတယ်။
Myanmar's stability and path to democracy and prosperity have been
ထိတိုင်းကအခွင့်အရေးကျင်းပတွေရဲ့ဖြစ်ဖြစ်နာတွေအောက်မှာမြန်မာနိုင်ငံရဲ့တည်ငြိမ်မှုဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းတွေကပြီးခဲ့တဲ့လပိုင်းတွေအတွင်းမှာအစဒီခံလိုက်ရပါပြီ။ဒီမိုကရေစီနဲ့လူခွင့်ရေးကိုကာကွယ်ထိန်းသိမ်းဖို့ကြိုးပမ်းခဲ့သူတွေရဲ့အသက်တွေဆုံးရှုံးခဲ့ရပြီးပါပြီ။နိုင်ငံတွင်းအကျိုးဆက်တွေကဆူဆူဝါးဝါယူကျိုးမရစေရပါ။ဒီသာတွင်အကျိုးဆက်တွေကလည်းပြင်းထန်လာနိုင်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးနဲ့အရင်အချိန်မနှောင်းလုံးခင်ပိုးပြီးတော့ကြီးမားတဲ့စစ်ပွဲပြိပက္ခတွေအဆင့်ကိုမရအောင်ကြိုတင်ကာကွယ်ဖို့အတွက်နှစ်ဆတူကြိုးပမ်းမှကိုရပါတော့မယ်
မြန်မာနိုင်ငံလူခွင့်ရေးအစီရင်ခံစာထုတ်ပြန်တာကိုတင်ပြတဲ့အနေနဲ့အခုလိုပြောခဲ့ရမှာ Crime Against Humanity လို့ခေါ်တဲ့လူသားမှုပေါ်ရာဇဝတ်မှုကြီးကျွလွန်တာမြောက်နိုင်တဲ့မြန်မာနိုင်ငံထဲကလူခွင့်ရေးချိုးဖောက်မှုမျိုးစုံကိုလည်းထည့်သွင်းခဲ့ပါတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေခိုင်လုံအောင်လဲသိကြအောင်လုပ်ခဲ့တယ်လို့ကုလလူခွင့်ရေးကောင်စီရဲ့ဘန်ကောက်ခြေစိုက်မြန်မာဆိုင်ရာအဖွဲ့အကောင်ဆောင် James Rohaver ကဆိုပါတယ
် Through our investigations and monitoring of the country we've been able
ကျွန်တော်တို့ကင်တွေရတဲ့မြန်မာနိုင်ငံကိုစစ်ဆေးစောင့်ကြည့်ရမှာလူခွင့်ရေးချိုးဖောက်မှုပေါ်များစွာကိုမှန်ကန်ကြောင်းအတည်ပြုသတ်မှတ်နိုင်ခဲ့ပါတယ်အဆိုလုံးကတော့လူအသက်ရှင်နေထိုင်ခွင့်အပေါ်ချိုးဖောက်မှုအများပြားပါငင်းငင်းစွာဆန္ဒပြတဲ့ပေါ်စစ်တပ်ရဲ့အသေးချေအင်အားသုံးမှုကြောင့်လူပေါင်းများစွာအရေးအတွက်တစ်ထောင်ကျော်တောင်တည်ဆုံခဲ့ရပြီပါပြီ
။ဒါအပြင်လူခွင့်ရေးမင်းကြီးဘက်ချလက်ကဆက်ပြီးပြည်ရေးစစ်ဆက်ပြီးပုံမဆိုးလာရအောင်လက်တလောအကြမ်းဖက်မှုတွေရပ်တန့်ပေးဖို့လည်းအခုလိုတောင်းဆိုခဲ့ပါတယ
်။ I appeal once again to all armed actors to respect human rights.
လက်နက်ကင်တပ်တွေအားလုံးကိုလည်းလူခွင့်ရေးလေးစားဖို့နဲ့အရက်သားတွေနဲ့အရက်သားအဆောက်အုံတွေကိုကာကွယ်စောင့်ရှောက်ပေးဖို့ထပ်မံတောင်းဆိုလိုပါတယ်။ရက်သားနေထိုင်ရာနေရာတွေမှာလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးတွေသုံးတာနောက်ကျန်းမာရေးဌာနတွေဖျားချောင်းတွေစာတင်ချောင်းတွေနဲ့တခြားအကာအကွယ်ပေးရမယ့်နေရာတွေကိုဘယ်လိုပုံစံနဲ့စစ်ဆေးရေးလုပ်တာပဲဖြစ်ဖြစ်အမြန်ဆုံးမဖြစ်မနေရက်တန့်ပေးကြပါ
ဒီအခြေအနေတွေကိုမရက်တန့်နိုင်ရင်တော့ပြည်တွင်းစစ်ပိုးဆိုးလာနိုင်ခြင်းအသေးစားရှိနေတယ်လို့လည်းလူခွေမင်းကြီးဘက်ချလက်ကထပ်သတိပေးခဲ့ပါတယ်ကြာပြင်မြမစစ်အာဏာသိမ်းမှုရဲ့ကြီးမားကျယ်ပြန့်တဲ့တက်ရောက်မှုကြီးကိုလည်းလူခွင့်ရေးမင်းကြီးဘက်ချလက်ကအခုလိုဆက်ထောက်ပြပါတယ
် Since my last update to this council the human rights situation in Myanmar
ဆရာနာသိမှုရဲ့တရားမှုကပြင်းထန်လွန်ပြီးလူတွေရဲ့အသက်တွေမျောလင့်ချက်တွေကြီးကြီးမားမားဆက်ပြီးတော့ပြတ်သုံးနေရတာကြောင့်လူခွင့်ရေးကောင်စီကိုကျွန်မအရင်ကနောက်ဆုံးအစီရင်ခံပြီးကလေးကဆိုရင်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကကြီးကြီးမားမားကိုဆုတ်ယုတ်ပြတ်သုံးလာနေပါတယ်စစ်ပွဲပြိပက္ခတွေ CM ဝဲတင်မှုတွေကိုဗစ်ကပ်ဘေးထံတွေကတဟုန်တို့ကြီးမားလာနေပြီးကျိုင်းပြည်ကထိနေမှုအကျန်းဖတ်မှုနဲ့စီးပွားရေးချွတ်ချုံချမှုဝဲကရက်ကြီးတဲ့ကိုရောက်သွားပါပြီ
လူခွင့်ရေးမင်းကြီးဘက်ချလက်ကပဲမြမစစ်ကောင်စီအနေနဲ့နိုင်ငံတကာကတောင်းဆိုတာတွေအပြင်အရင်အာဆီယံကိုပေးခဲ့တဲ့ဂရုအတိုင်းဒီအကျန်းဖတ်မှုတွေရပ်တန့်ပြီးဆွေးနွေးပွဲတွေလုပ်ဖို့ကိုပါဆက်တင်းခံနေသေးတယ်လို့ဝေဖန်ထောက်ပြခဲ့ပါသေးတယ်ခင်ဗျ